ပုံမှန်66ဂါဂျီနဲ့တရားစွဲဆိုခံထားတဲ့ The Voice Editor ချုပ်အမှုရုံးထုတ်ချိန်လာရောက်တဲ့သတင်းသမားတူဦးချင်းစီကိုသတင်းမှတ်တမ်းသဘောမျိုးဓာတ်ပုံရိုက်ယူခဲ့တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကတကြတူကို2019နိုင်ငံသားများဤပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေနဲ့အညီအရေးယူပေးဖို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီကနေ့ဗဟန်းတရားရုံးမှာတရားစွဲဆိုလိုက်ကြပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်ကမတရားအသိဆက်သွယ်မှုပုံမှန်69မြန်ဆောင်တင်တဲ့တရားစွဲဆိုပြီးရှမ်းပြည်နယ်တီဘောအချင်းထောင်မှာချုပ်နှောင်ထားတဲ့သတင်းသမား3ယောက်ကိုသတ်မှတ်ရုံးချိန်ထဲစောပြီးဒီကနေ့တီဘောတရားရုံးမှာရုံးထုတ်သွားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအပြည့်စုံပြောပြပေးမှာပါရှင်။
ပြည်ရတဲ့ဂျွန်လာ30ရက်နေ့ကဆက်သွယ်ရေးဥပဒေပုံမှန်66ဂါဂျီနဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ကိုကျော်မင်းစုရဲ့အမှုရုံးထုတ်ချိန်သတင်းသမားတဦးချင်းစီကိုသတင်းမှတ်တမ်းသဘောမျိုးတပ်ပုံရယူခဲ့တဲ့အပေါ်ရန်ကုန်တိုင်းစစ်ဌာနချုပ်ကတက်ကြွဆိုးမြင့်အောင်ကို2019နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေနဲ့အညီအရေးယူပေးဖို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီကနေ့ဗဟန်းတရားရုံးမှာတရားစွဲဆိုနိုင်ရေးဦးတိုက်လျှောက်ထားခဲ့ပါတယ်။ဒါ့အပြင်ဒီလိုမျိုးရန်ကုန်တိုင်းစစ်ဌာနချုပ်ကတက်ကြဆိုးမြင့်အောင်ဓာတ်ပုံဗီဒီယိုရိုက်ကူးခဲ့တာဟာဥပဒေချိုးဖောက်တာမဟုတ်ဘူးဆိုပြီးဗဟန်းတရားရုံးကအမှုဖွင့်တာကိုပယ်ချခဲ့တဲ့အပေါ်လဲတစ်ဆက်တည်းရဲစခန်းတာဝန်ရှိသူကိုပါတရားစွဲဖို့စီစဉ်ခဲ့တယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကကိုတာလွန်ဆောင်ထက်ကအခုလိုပြောပြပါဗျာ။ကျွန်တော
်တို့ရဲ့မြန်မာပြည်ရဲ့လှုပ်ရှားမှုပေါ့နော်လိုက်ပြီးတော့ကျွန်တော်တို့တက္ကသိုလ်ဒီဂရီရမှုနဲ့ပဲတူးချင်းပြည်ရဲ့လှုပ်ရှားမှုလိုက်ပြီးတော့ဒီကအမှတ်တမ်းတင်တာပေါ့နော်နားရောက်ခံလိုက်တာကျွန်တော်တို့ရဲ့ဟိုပေါ့နော်နိုင်ငံသားသူရဲ့လွတ်လပ်မှုထိခိုက်နိုင်အောင်တိကျောင်းဆောင်လည်းဟဲ့မတန်းတယ်အဲ့တော့အဲ့လိုမတန်းတယ်လို့ကြောင်းလို့ကျွန်တော်တို့ကရန်စကောင်းကိုဇလာပုံပြန်ပြတ်တိုက်နေပြတ်တိုက်နေခါမှာရန်စကောင်းဇူလိုင်လ9ရက်နေ့မှာကျွန်တော်တို့အကြောင်းပြန်လာနိုင်ငံသားများကြီးပုံပြန်ဆိုင်ရာလွတ်လပ်မှုနဲ့ပုံပြန်ဆိုင်ရာကျွန်တော်တို့ကဘယ်လိုလဲမင်းတို့ဆောပါဘူးဆိုကျွန်တော်တို့အကြောင်းပြန်ပါတော့ကျွန်တော်တို့ကကျွန်တော်တို့နိုင်ငံသားပြည်ကိုချိုးဖောက်တယ်ကျွန်တော်တို့တနည်းအားဖြင့်ချင်းချောက်တာနော်အဲ့ဒါကြောင့်ကျွန်တော်တို့ကနိုင်ငံသားများကြီးပုံပြန်ဆိုင်ရာလွတ်လပ်ခွင့်နဲ့ပုံပြန်ဆိုင်ရာမျိုးလုံးကဘယ်လိုလဲသူကအရေးယူပြီးကျွန်တော်ကဒီဘန်ဒီအရုံမှာတစ်ချက်ပြောရအောင်ဒီဥတိုက်ဆောင်လေနောက်တစ်ခုကကျတော့ကျွန်တော်တိုင်ရက်ဖွင့်တာကိုလုံးဆုံးမှရေးဆိုတရားရုံးကဆုံးဖြတ်မှာတရားရုံးကဆုံးဖြတ်ပေးလို့ရဲရဝင်ပြီးဆုံးဖြတ်ချက်တွေတောင်းလို့ရဲကိုလည်းဒီဥလိုနဲ့ဒီပဲအရေးပြီးလို့ဆိုတော့ဘန်ဒီအရုံးကိုမဆက်တမှုချက်ချောင်းနမှုပါနော်အဲ့လိုလို့ကျွန်တော်တင်လိုက်ပါတယ်အဲ့တော့တရားရုံးကဒါအကြောင်းပြန်လို့ဆိုတော့20ရက်နေ့ဒီနေ့ကျွန်တော်ကကျွန်တော်တို့ရဲ့အမှုကိုလက်ခံမှာသူတို့ဆုံးဖြတ်တာကိုကျွန်တော်ပြန်မှာမဟုတ်ဘူးဘန်နဲ့တရားပြည်တော်ပြောင်းကျွန်တော်တို့မှုကိုအကြောင်းပြန်လိုက်ပါတယ်အဲ့တော့20ရက်နေ့မှာကျွန်တော်တို့လက်ခံမှာလုပ်ပြီးပါတယ်အဲ့တော့လက်ခံဆိုရင်အိုကေဆက်ပြီးကဲလက်ခံတိုင်းတက်တယ်အဲ့လက်ခံရှိတယ်ပြောင်းပြီးတရားမတော်တဲ့ဒီလိုတက်ပါ
ဒီကနေ့မှာပဲရှမ်းပြည်နယ်တီဘောရုံးမှာတော့တက်မတော်ဘက်ကမတရားသိမ်းဆက်သွယ်မှုပုံမှန်69တင်းနဲ့တရားစွဲဆိုပြီးရှမ်းပြည်နယ်တီဘောအချင်းတောင်မှာချုပ်နှောင်ခံထားရတဲ့သတင်းသမား3ယောက်ကိုနမ်ဆန်တရားရုံးကနေတီဘောတရားရုံးကိုယုံပြောင်းပြီးတဲ့နောက်တက်မတ်ယုံချင်းထက်စော်ပြီးယုံထုတ်သွားပါတယ်။တရားရုံးထုတ်စစ်ဆေးခဲ့တဲ့နောက်ဆုံးအခြေအနေကိုတော့ Democratic မြန်မာအသံ DPP ရဲ့သတင်းအယ်ဒီတာတဦးဖြစ်တဲ့ကိုတန်းဝင်းထွတ်ကအခုလိုပြောပြပါတယ
်။နမ်ဆန်မှာလူလူရေးမကောင်းလို့ဆိုပြီးတော့တီဘောကိုခေါ်လာတယ်။တီဘောမှာချုပ်တယ်။လူတွေကတီဘောမှာဒါပေမဲ့နမ်ဆန်တရားရုံးကတရားကိုစားဆိုပြီးတော့ဒီဘောမှာရမန်ယူတယ်ဆိုတော့28ရက်နေ့ကရမန်ယူတယ်ဆိုတော့လေ7ရက်နေ့ရုံးချင်းလေးကိုဖြစ်သွားတာပေါ့နော်7ရက်နေ့မှာဒီကသတင်းတော့ဒီအုပ်စုလိုက်သွားပြီးစနားပြမယ်ပါညာလဲသတင်းကြားတယ်လေဆိုတော့9ရက်နေ့မှာနောက်တော့ရမန်နှစ်ပတ်ထပ်ယူလိုက်တယ်ဆိုတော့ပြီးခဲ့တဲ့ပတ်ကကျွန်တော်တို့လိုက်သွားတယ်ကျွန်တော်တို့ရှင်းနေတွေလိုက်သွားတယ်လေလိုက်သွားပြီးတော့ရှင်းနေပါဝါလွှဲတယ်ရှင်းနေထောင်ထဲဝင်တွေ့တယ်နောက်ပြီးခဲ့တဲ့ရက်ပိုင်းမှာပဲကျွန်တော်တို့ရှင်းနေကိုသူတို့အကြောင်းကြားလာတယ်တောင်းမယ်ခရိုင်တရားရုံးအကြောင်းကြားလာတယ်ဟိုနက်ဆန်မှာမဖြစ်တော့ဘူးဒီဘောကိုရုံးကြောင်းတင်လာတယ်ပေါ့နော်ဒီဘောကိုရုံးကိုပြောင်းမယ်ပေါ့ရုံးချင်းက27ရက်နေ့မလုပ်ခဲနဲ့နောက်တစ်ပတ်ကိုရွှေ့ရပေါ့ဗျာတရားစီကြီးမအားလို့ပြောရင်ရွှေ့တာလို့ပြောရင်နောက်တစ်ပတ်တုတ်သွားတဲ့သဘောပေါ့နော်အဲ့လိုမျိုးပြောတယ
်အခုလိုမျိုးသတင်းသမားတွေတိုင်းရင်းသားလက်နက်ကိုင်နေမြေအတွင်သတင်းသွားယူတာကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့အရေးယူတာဟာသတင်းမီဒီယာဥပဒေနဲ့ဆန့်ကျင်ပြီးလက်ရှိပြည်သူအစိုးရသွားနေတဲ့ဒီမိုကရေစီလမ်းကြောင်းကိုထိခိုက်စေနိုင်တယ်လို့တိုင်းရင်းသတင်းမီဒီယာရဲ့သတင်းအယ်ဒီတာဦးစင်လင်းကပြောပါတယ
်သတင်းသမားတွေကဒါသူတို့လုပ်တာဒါဟိုသူပြောရတဲ့ဘောင်းလေးကပဲပြောရင် Constitution မှာလည်းပဲဒါသူတို့ဒီလူလခုနဲ့ပတ်သက်လို့အခြေခံပြောရတာရှိတယ်နောက်ဆိုရဘက်ကထုတ်ထားတဲ့ဥပဒေထဲမှာရောစက်ကောင်ဆိုဘက်ကလောက်ထားတဲ့ဥပဒေထဲမှာရောဒီဥပဒေကလုံးထဲမှာလည်းပဲတရင်တော့တဲ့ဟာလူလလတရင်ရယူခွင့်ရှိတယ်ရယူနိုင်တယ်နော်လို့လာသွားနေတယ်လာနေတယ်ဆိုတော့ဒီအချက်တွေပေါ်မှာအခြေခံပြီးပြောမှရှိတော့ဒီကနေ့သတင်းတောက်တွေထားခါတဲ့ကိစ္စဟာလက်ရှိသွားနေတဲ့နိုင်ငံရေးအခင်းကျင်းနဲ့ဆိုရင်တော့ဆန့်ကျင်တဲ့ဖြစ်နေတော့တမောဘက်ကသဘောထားနေအစိုးရဘက်ကသဘောထားနော်ဒီသဘောထားတစ်ခု လည်းပဲရုံးပြချာနာနေတယ်လို့မြင်နေရတာ
ပေါ့။အနန္ဒီဆိုရလက်ထက်မှာတော့သတင်းချက်လက်စီးဆင်းမှုပို့ပြီးတော့မှထိန်းချုပ်ခံလာရသလားဒါမှမဟုတ်သတင်းမီဒီယာလွတ်လပ်ခွင့်တွေဟာပို့ပြီးတော့မှဖိနှိပ်မှုရှိလာသလားဆိုတာကိုလည်းသတင်းမီဒီယာသမားတွေဘက်ကဝေဖန်မှုတွေနဲ့မေးခွန်းထုတ်လာနေခြင်းလည်းဖြစ်ပါတယ်ရှင်။